အခုတော့ဝန်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အမုန်းစကားပေါ်များနေတာဟာဒီမိုကရေစီပြည်ရင်တောင်းတဲ့ရေးအတွက်အန္တရာယ်ဖြစ်နေတဲ့အကြောင်းဥက္ကဋ္ဌကသုံးသပ်ရေးသားပြီးကျွန်တော်ညဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာပြည်သားအမုန်းစကားကြင်အပွားနဲ့အကျဉ်းရောက်အမျိုးသားဝါဒပြန်ပွားတာကြောင့်ပြည်နိုင်မှုနဲ့လူအခွင့်အရေးချိုးဖျက်မှုတွေဖြစ်ပေါ်နေပုံကိုသုံးသပ်ထားတဲ့စာရန်လွန်ခဲ့တဲ့အောက်တိုဘာလကတွက်လာပါတယ်။ပြည်တွင်းရက်ဖွဲ့အဖွဲ့အစည်း18ခုနဲ့ဟာဗတ်တက္ကသိုလ်ဥပဒေမဟာဌာနရဲ့လူ့အခွင့်အရေးအဖွဲ့တို့စုပေါင်းပြုစုထားတဲ့ Hate Speech Ignited အမှုစကားလောင်မီးပွားဆိုတဲ့စာရန်ပါပဲ။စာမျက်နှာတရားကျော်ရှိပါတယ်။မြန်မာဗုဒ္ဓဘာသာဝင်တွေကြီးစိုးနေအောင်အာဏာအရှင်အဝါရှိသူတွေကတမင်တကာမီးပွေးလို့ပေါ်ထွက်လာတဲ့အမှုစကားလို့ဆိုပါတယ်။အမှုစကားတောက်တော်အောင်မိမွေပေးသူတွေကိုအရေးယူလို့မရှိပါဘူး။ဒါကြောင့်လူနည်းစုရပိုက်ခွင့်အကြောင်းဆွေးနွေးတဲ့အမျိုးသမီးတွေကိုအမှုစကားနဲ့ထိုးနှက်တိုက်ခိုက်တာမျိုးတွေလုပ်ကြပါတယ်။ရခိုင်ပြည်နယ်စစ်ပွဲကိုကောက်ွယ်ဆန္ဒပြတဲ့ကျောင်းသားတွေကိုအရေးယူပါတယ်။အစိုးရနဲ့စစ်တပ်ကိုဝေဖန်ရင်ပုံမှန်အမျိုးမျိုးနဲ့ထောင်သွင်းအကျဉ်းချရပါတယ်။အမျိုးဘာသာနဲ့တန်းပြီဟာမွတ်စလင်အန္တရာယ်ကိုရင်ဆိုင်နေရတယ်လို့ဆောက်ခံတာမျိုးလည်းရှိပါတယ
်။မဘာသားနဲ့969လှူရှားမှုဟာတမရော်နဲ့ခရိုနီတွေရဲ့အထောက်ပံ့အများကြီးရရှိတယ်လို့အရက်ဖက်အဖွဲ့အစည်းအတော်များများကယုံကြည်နေကြပါတယ်။စေကောင်းလောင်တွေရဲ့လူပယ်ဝတ္ထုအများပြားလက်ခံထားတဲ့ခွန်ကြီးတွေဟာစစ်တပ်ဝါဒဖြန့်လာကိုထောက်ခံကြောဆိုတယ်လို့2013မှာထိုင်းနိုင်ငံကိုထွက်ခွာလာတဲ့ခွန်ကြီးလူတွေဥက္ကံမီယာကပြောပြဘူးပါလေ။ဒါကြောင့်မဘာသားဟာတမရော်လက်အောက်ခံလက်နဲ့မကင်တဲ့တပ်ဖွဲ့တွေဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ်။မမသာဟာဒေါအောင်ဆန်းစုကြည် NLD နဲ့တိုင်းသားတပ်ဖွဲ့တွေကိုဝေဖန်ရှုတ်ချပြီးစစ်တပ်ကိုထောက်ခံအားပေးနေတဲ့တန်ခါအဖွဲ့အစည်းဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်စန့်ကျင်ရေးလှုပ်ဆော်ရာမှာဥရဒသူဟာထင်ရှားပါတယ်။စစ်တပ်နဲ့အစွန်းရောက်အမျိုးသားရေးဝါဒီတွေဟာ Facebook ကိုသုံးပြီးအမုန်းစကားနဲ့တင်းအမှားဖြန့်ဝေနေကြတယ်လို့အရက်ဖက်အဖွဲ့အစည်းတချို့ကပြောပါတယ
်။အမုန်းစကားလောင်မီးပွားနေတာကို Facebook လည်းဘာမှမတတ်နိုင်တယ်လို့ဖြစ်နေတယ်လို့2018ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြတဲ့အသည့်အခြေအနေဆိုးလာပါတယ်။တပ်မတော်ရဲ့အွန်လိုင်းဝါဒပြန်တိုက်ပွဲကိုရုရှားစစ်တပ်ကကူညီနေတယ်လို့ပြောဆိုကြတယ်လည်းရှိပါတယ်။ Facebook ကစစ်တပ်ကောင်းဆောင်အချို့ရဲ့အရင်းကိုပယ်ဖြတ်ပြီးအရေးယူတာမျိုးလုပ်ကြပါတယ်။တန်နေစင်းလောကမှာမွတ်စလင်ဆန့်ကျင်တဲ့အရေးအသားတိုးပွားလာပါတယ်။အရင်ကပိတ်ထားတဲ့အမျိုးပြောက်မှဆိုးကြောက်စရာဆိုတဲ့စာအုပ်မျိုးပြန်ထွက်လာပါတယ်။လူတတော်ဖျားနဲ့မိလုံးကြီးသောဖန်ဆီးရှင်ဆိုတဲ့စာအုပ်ကိုမဘာတာနဲ့ဆက်နွယ်တဲ့အဖွဲ့တစ်ဖွဲ့ကထုတ်ဝေပါတယ်။မွတ်စလင်ဆန့်ကျင်မှုပြင်းထန်လွန်းလာမှု2015ရွေးကောက်ပွဲမှာမွတ်စလင်ကိုယ်စားလှယ်တဦးမှမပါတော့ပါဘူး
။2019မှာဖွဲ့စည်းတဲ့ NLD အစိုးရဟာမကြာမီတမရော်နဲ့ရက်တီရက်ချင်းတူလာတယ်လို့ဆိုပါတယ်။တမရော်ကလူအခွင့်အရေးချိုးဖောက်လို့အပြည်ပြည်ဆိုင်ရာကဝေဖန်ရှုတ်ချတာကိုပြည်တွင်းမှာလက်မခံနိုင်ကြတာတွေ့ရပါလေ။ဒွေနာပြဒနာကြောင့်ပြည်ပမှာတမရော်ဂုံတိတ်ခါကြလာပေမဲ့ပြည်တွင်းမှာတော့ထောက်ခံသူတွေတိုးပွားနေပါတယ်။ဗုဒ္ဓဘာသာမြန်မာလူမျိုးကွယ်ပြောက်သွားနိုင်တယ်ဆိုတာကိုအဓိကထားဖော်ပြကြပါလေ။မြေမျိုးရေးလူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ပြီဆိုတဲ့စာလမ်းကိုအလို့သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနမှချိန်ဆွဲထားပါလေ။ဗုဒ္ဓဘာသာရခိုင်တပ်နဲ့ရင်းနာလူမျိုးရေးတပ်ဖွဲ့မဟာမိတ်လှုပ်ထားရဆိုတဲ့သတင်းမျိုးကိုဖြန့်ဝေပြီးရဆိုင်တပ်ကိုလူမုံများလာအောင်ဒီမျိုးစုံနဲ့ဝါဒဖြန့်ကြပါလေ
စစ်တပ်ရဲ့လူရဖော်ပြတဲ့လူခွင့်ရေးကာကွယ်ရေးသမားနဲ့သတင်းသမားကိုတစ္ဆာပေါင်းအဖြစ်ဆွဆွဲတာဟာလူရုပ်လုံးစင်ဖြစ်လာပါလေရိုဟင်ဂျာ၁၀ဦးအသက်ခံရတာကိုဖော်ပြတဲ့ရိုက်တာသတင်းတောက်၂ဦးရဲ့အမှုဟာထင်ရှားပါတယ်ဝါဝေပီအားပေးလို့2019မေလမှာလွတ်ပေးလိုက်ပြီးမဲ့ထောင်ထဲမှာတစ်နှစ်ကျော်နေလိုက်ရပါတယ်။ဒေါ်စစုကြည် NLD နဲ့စစ်တပ်ကိုဝေဖန်ရင်နိုင်ငံခြားအလိုတော်ဤသစ္စာပေါက်အဖြစ်သတ်မှတ်ခံရပါတယ်။နိုင်ငံခြားနဲ့ဆက်သွယ်သူကိုဒေါ်လာစားအချောင်သမားအဖြစ်စွပ်စွဲတိုက်ခိုက်ကြပါတယ်။အခုလိုအမိုးစကားလောင်မီးပွားနေတာကို NLD အစိုးရလည်းဘာမှတတ်နိုင်ဖို့မရပါဘူး။အစိုးရကအရေးမယူနိုင်လေလေအမုန်းစကားတွေတောက်တောင်လေလေဖြစ်နေပါတယ်။လူနည်းစုဘက်ကရက်တည်တဲ့အရသာအဖွဲ့အစည်းကိုအစွန်းရောက်အမျိုးသားဝါဒီတွေကတိုက်ခိုက်နေတာဟာဒီမိုကရေစီပြည်ရင်ပြောင်းလဲရေးကိုထော်တော်ကန့်ကန့်လုပ်နေတဲ့သဘောဖြစ်ပါတယ်။ Amuzaga Pomia be the pepper so take a tago, yet that down, Lufu, a soya my town, she body.